VOA မြန်မာပိုင်းရဲ့ January 20ရက်ပုတ်ထုံးလေးညပတ်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။ဒီကနေ့ဟာ American ပြည်ထောင်စုမှာ46ရောက်မြောက်သမ္မတတန်တစ္ဆာကျင်းပမဲ့နေ့ဖြစ်ပါတယ်။နောက်ထပ်2နာရီကျော်လောက်အချိန်ကြာရင်တော့သမ္မတအဖြစ် Joe Biden နဲ့ဒုသမ္မတအဖြစ် Kamala Harris တို့ Capitol လွှတ်တော်ဆောက်ဦးရှိမှာကျင်းပတစ္ဆာကျင်းပကြတော့မှာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်လုံးကသမ္မတ Trump အပေါ်ထောက်ခံတဲ့လူအုပ်ကြီးအတင်းဝင်စီးခဲ့တဲ့အဆောက်အဦမှာကျန်းကျင်ပွဲကိုလုပ်တာမို့လို့လုံခြုံရေးကတော့အရင်သမ္မတကျန်းကျင်ပွဲတွေထက်ကိုသုံးဆလောက်ပိုပြီးတော့ချထားပါတယ်။အစွန်ရောက်အမြင်ရှိသူတွေတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့ထောက်ခံရေးသတင်းတွေကြောင့်လည်း Washington မြို့တော်ထဲမှာခြံစည်းရိုးတွေကိုကာပြီးတော့မှထပ်ထပ်ပိတ်ဆို့ထားပါတယ်။တောင်ဝင်ရှိသူတွေကလွဲလို့အဝင်ထွက်လုပ်လို့မရပါဘူး။ကျမတို့ရဲ့ VOA ဝိုင်းတော်သူမိုင်အင်ဂျင်ကတော့သမ္မတကျန်းကျင်ပွဲသတင်းယူဖို့အတွက်ကို Capitol လွှတ်တော်အဆောက်အဦနားမှာအခုရောက်နေပါတယ်ရှင်။အဲ့တော့မိုင်းကျင်ကြားရပါလား
ဟုတ်ကဲ့ကြားရပါတယ်ရှင
်ဟုတ်အဲ့တော့ဆိုရင်ဒီမိုင်းကျင်လက်ရှိရောက်နေတဲ့ပေါ့နော်နေရာမြင်ရတဲ့မြင်ကွင်းအခြေအနေကိုအရင်ဆုံးပြောပြပေးပါရှင
်ဟုတ်ကဲ့အခုကျွန်မရောက်နေတဲ့နေရာကတော့သမရဂျက်တစ်စာဂျင်းဆိုမဲ့ဒီလွှတ်တော်အဆောက်အုံနားကပေါ့နော်အဲနောက်ပြီးတော့ကျွန်မတို့ဒီ VOA အဆောက်အုံအနီးနားမှာပါဘာဖြစ်လို့လဲဆိုတော့ကျွန်မတို့ကလုံခြုံရေးအခြေအနေအရကျွန်မတို့သတင်းတောက်တွေအနေနဲ့ကဒီသမရဂျက်တစ်စာဂျင်းဆိုမဲ့နေရာအထိကိုသွားခွင့်မပေးတဲ့အတွက်သူတို့ဒီတန်စကားတွေကာရန်ထားတဲ့အနောက်ပေါ့နော်ကျမအဲ့နေရာနဲ့မလန်မကတ်မှာရောက်နေပါတယ်ဒါပေမဲ့အဲ့ဒီစံတစ္ဆာချင်းဆိုမဲ့အခမ်းအနားနေရာကိုတော့လှမ်းမြင်နေရပါတယ်ရှင
်ဟုတ်မိုင်းစင်ပြောသလိုပဲပေါ့နော်ဒီဝါရှင်တန်မြို့တော်ကိုဒီတတိုင်းနေကာထားတဲ့ခန်းတက်ကြီးလို့ဖြစ်နေပြီဆိုပြီးတော့လည်းတင်စားပြောနေကြပါတယ်အဲ့တော့အဲ့လောက်တော့ဒီလုံခြုံရေးတင်းကျပ်တဲ့ဂျားကပေါ့နော်မိုင်းစင်တို့လိုသတင်းတောက်တွေသတင်းယူနိုင်ဖို့အတွက်ကိုရောသူတို့ဘလို့စီစဉ်ပေးထားလဲဆိုတာလည်းပြောပြပါရှင်
ဟုတ်ကဲ့အဲ့တော့ကျမတို့သတင်းတောက်တွေအတွက်တော့သူတို့ဒီသမရစံတစ္ဆာချင်းဆိုပွဲအခမ်းအနားမှာတက်ရောက်တည်ယူဖို့ဆိုတော့အထူးခွင့်ပြုချက်ကတ်တည်ပေါ့လေအဲ့ဒါတွေကိုကျမတို့တည်တံ့ထုတ်ပေးထားပါတယ်အဲ့အတွက်လည်းကျမတို့ဒီနောက်ကျောင်းဒီလုံခြုံရေးချက်တည်ပေါ့နော်ကျမတို့ရဲ့ background တွေလည်းသူတို့အချက်တက်စစ်ပါတယ်နောက်ပြီးတော့ကျမတို့ဒီသတင်းယူမဲ့သတင်းထောက်တွေအနေနဲ့ကဒီ COVID-19 ပေါ့နော် COVID-19 မရှိဘူးဆိုတော့ကင်းရှင်းကျောင်းဆိုတော့ဒီသူတို့မေးထားတဲ့မေးခွန်းတွေကိုဖြေထားတဲ့အဲ့ဒီစာရွက်ပေါ့နော်ကျမတို့အဲ့ဒီဟာကိုလည်းကျမတို့ဆောင်ထားရပါတယ်အဲ့ဒါကတော့သူတို့ application နဲ့လုပ်ပေးထားတယ်ကျမတို့ telephone နဲ့မှအဲသူတို့မေးတဲ့မေးခွန်းတွေကိုဖြေထားကြအောင်ပေါ့နော်အဲ့ဒီတက်တေအထောက်ထားကျမတို့ phone နဲ့ application နဲ့မှကျမတို့ရှိထားရပါတယ်နောက်ပြီးသူတို့အထူးခွင့်ပြုထားတဲ့ဒီသတင်းတောက်ကပြားရှိရပါတယ်နောက်ကျမတို့ဒီ VOE ကျမတို့သတင်းတောက်ကပြားပေါ့နော်အားလုံးပေါ့နောက်ပြီးတော့ဒီကျမတို့ရုံးထဲမှာသွားခွင့်လာခွင့်ဆိုတဲ့ဒီအထောက်ထားစာရင်းပေါ့အားလုံးပေါ့၄ခုပေါ့နော်အဲ့ဒါတွေကျမတို့ဟိုအစင်းလေးကင်ဆောင်ထားရပါတယ်အနောက်ကျမတို့ကိုတဲ့င်းတောက်တွေအတွက်ပေါ့နော်ခါတိုင်းဆိုရင်တော့သမရဂျန်တစ္စာချင်းဆိုတဲ့နေရာအနည်းများမှာဆင်းမြင့်ထိုးပြီးပေးပေမဲ့ဒီတစ်ချိန်မှာတော့ကျမတို့ဟိုခက်ဝေးဝေးပေါ့နော်အဲ့ဒီအမျိုးသားရင်ပြင်ကြီးရဲ့ဒီတော်တော်နည်းနည်းဝေးတဲ့နေရာလောက်မှာကျမတို့တဲ့င်းတောက်တွေအတွက်ကိုသူတို့တက်နေပေါ့နော်အဲ့ဒါတွေကိုသူတို့ဟိုပေးထားပြီးတော့အဲ့နေရာမှာကျမတို့နေရာဟိုတဲ့င်းယူခွင့်ပေးပါတယ်
ဟုတ်ကဲ့ပါတော်တော်လေးကိုဒါဟိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ပေါ့နော်သတင်းယူရတဲ့အခြေအနေပေါ့ဆိုတော့သမ္မတတဲ့အဖြစ်ကိုဒီဂျိုးဘိုင်ဒန်ကဝါရှင်တန်အချိန်နည်းလဲ12နှစ်ကြာလို့ရှိရင်ကျန်းတစ္ဆာကျင်းဆိုမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကျန်းကျင်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ကိုလည်းပြောပြပေးပါရှင
်ဒီ American Supply မှာပေါ့နော် American သမ္မတတွေရဲ့ဒီဖုန်းကျစင်လာအရဆိုရင်သူကနည်းလဲ12နှစ်တိတိမှာကျန်းတစ္ဆာကျင်းဆိုတာကျင်းဆိုပါတယ်ရှင်အဲ့တော့သူဒီရွေးကောက်ခံဂျိုးဘိုင်ဒန်တန်တက်စာမှာကျင်းဆိုခင်ပ
ါဒုသမ္မတ
ဒီရွေးကောက်ခံဒုသမ္မတကမ်မလာဟဲရစ်ကတန်တက်စာကျင်းဆိုမယ်ပြီးရင်ဒီဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသမ္မတအဖြစ်တန်တက်စာကျင်းဆိုပြီးတဲ့နောက်မှာတော့သူ
သမ္မတမိတ်ကိုပြောမယ်အဲ့ဒီသူပြောပြီးတဲ့နောက်မှာသူဒီဖြောပြပွဲတွေရှိမယ်ပြီးလို့ရှိရင်သူကဒီအော်လင်တန်ပေါ့နော်စစ်တင်းဆိုင်ကိုသွားပြီးတော့ဒီအများပြားစစ်တီ
နန်းသူပန်းခွေ
အဲနဲ့ကုန်ပြမယ်အဲ့ဒီမှာအရင်သမ္မတပေါင်းနေဖြစ်တဲ့ဒီဘရက်အိုဘားမာတို့နောက်ဂျော့ချ်ဒဗျူဘုရှ်တို့ကလင်တန်တို့ပေါ့နော်သူတို့အားလုံးဒီသမ္မတပေါင်းနေကလည်းအဲ့ဒီစစ်တင်းတိုင်းမှာဒီသမ္မတနဲ့အတူရှိမယ်အဲ့ဒီနောက်မှာတော့သူကဒီသမ္မတအမေရိကန်နိုင်ငံမှာသမ္မတဖြစ်လာပြီဆိုရင်သူကဒီစစ်တဲ့ရဲ့ဒီစစ်တင်တာပဋိကျုပ်လည်းဖြစ်လာတဲ့အတွက်ဒီစစ်တင်းတိုင်းကအပြန်မှာသူ White House ပေါ့နော်သမရအင်ဂျီကိုဝင်တဲ့အခါမှာဒီကွန်ပျူတာဖွင့်နေပေါ့နော်သူ15လမ်းကနေပြီးတော့ဒီကွန်ပျူတာဖွင့်နေသူအဲ့အင်ဂျီတော့အဝင်ပါအဲ့လိုကျုံ့ပြီးတော့သူမြန်မာဖြစ်ပါလိမ့်ရှင်
ခုလည်းဟိုလုံချုံရဲကကြီးဝေဟင်ကနေလည်းလုံချုံရဲတွေရှိနေတယ်ထင်ပါတယ်ဟယ်လီကော်ပတာတန်တွေလည်းကြားနေရပါတယ်ဆိုတော့မန်ဂျင်ပြောသလိုပဲပေါ့နော်တမရသည်ကြမ်းကြိတ်ပြီးတာနဲ့ဂျိုးဘိုက်တန်ကတမရသည်အနေနဲ့မင်းကွန်းလည်းပြောမှာပါဆိုတော့အမေရိကန်မှာကသဘောထားအမြင်တွေတိတိကျကျကွဲနေတဲ့အချိန်မှာဒီတမရတာဝန်ယူရတဲ့တမရသည်မင်းကွန်းမှာပေါ့နော်ဘာတွေကိုဦးစားပေးပြောမယ်လို့ရောခံမှန်းရပါလဲရှင
်ကျွန်တော်တို့ခံမှန်းထားတာကတော့ဒီသဘောထားစိတ်ဝါကွဲပြားနေတဲ့ဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်သူစည်းမြူမြူရင်းကိစ္စကိုသမရဖြစ်လာမဲ့ဂျိုးပိုက်ခံအနေနဲ့အဓိကထားဆောင်ရွက်မယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒီကိစ္စကိုသူထည့်သွင်းပြောကြမယ်နောက်ပြီးတော့ဒီ COVID-19 ကိုအလူးနဲ့ခံနေရတဲ့အမေရိကန်ပြည်ထောင်စုကဒီပြည်နယ်ထူထောင်ရေးစီစဉ်ရင်စီးပွားရေးအရနန္ဒသူကအစီအစဉ်လေးပေါ့နော်အတိအခထက်သွင်းပြောကြမယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်။နောက်ပြတ်ဒီဂျိုးဘိုက်ဒန်ကပေါ့နော်သူတမရဖြစ်လာခဲ့လို့ရှိရင်ပထမဆုံးရက်မှာပဲဒီတိုင်းပြည်အတွက်ကိုလှုပ်ရှားရှိတာတွေကိုစပြီးလုပ်မယ်ဆိုပြီးအမြင်ပြောပါတယ်ဆိုတော့ဘာတွေလုပ်ဖို့ရှိတယ်ဆိုတဲ့အစီအစဉ်ကိုလည်းသိပြစေရှင်
။အဲ့တော့တမရဖြစ်လာတော့မဲ့ဂျိုးဘိုက်ဒန်ကသူပထမဆုံးတာဝန်ထမ်းဆောင်မဲ့နေပါရင်ကိုသူ့ရဲ့တမရအာဏာလုပ်ပိုင်ခွင့်နဲ့ပေါ့နော်လက်မှတ်ရေးထိုးပြဌာန်းမဲ့ဥပဒေအလုံးစခုနှစ်ခုရှိပါတယ်အဲ့ဒါသူချက်ချင်းအတိအကျကြားထားမှာပေါ့နော်အဲ့ဒီတည်းမှာအဓိကတော့သမရထရန့်လက်ထက်တုန်းကဒီဟိုကန့်သက်ချက်တွေအထူးသဖြင့်ဒီနိုင်ငံတကာစာချုပ်တွေထဲမှာဟိုပဲရစ်ပေါ့နော်သဘာဝထိန်းသိမ်းရေးဒီဆိုင်ရာသဘောတူစာချုပ်ကနေပြီးတော့သမရထရန့်ထွက်ခဲ့တာနေသူချက်ချင်းပြန်ဝင်မယ်နောက် WHO လိုမျိုးကမ္ဘာ့တမရအဖွဲ့အစည်းကနေထွက်ခဲ့တဲ့ကိစ္စကနေသူချက်ချင်းပြန်ဝင်တာမျိုးပေါ့နော်အဲ့ဒါတွေကိုသူချက်ချင်းလက်မှတ်ရေးထိုးမယ်နောက်ပြီးတော့ဒီ American နိုင်ငံမှာ immigration ပေါ့ရွှေပြောင်းအဲဒီသူတွေအခြေချနေထိုင်သူတွေအတွက်တန်းတက်ထားတာတွေဒီဂျာကာလို့ခေါ်တဲ့ကလေးငယ်တွေကိုဒီဒီနိုင်ငံမှာပညာသင်ခွင့်ပေါ့ဆက်ပြီးပညာသမ္မတ Trump လက်ထက်တုန်းကရဆိုင်ခဲ့တာတွေသူပြန်ပြီးတော့ဟိုဖြတ်သိမ်းတာမျိုးပေါ့နော်အဲ့ဒါတွေလုပ်မယ်နောက်မွတ်စလင်နိုင်ငံတချို့ဒီ American နိုင်ငံပေးမှုဝင်တာမျိုးကန့်သက်ထားတာတွေကိုသမ္မတလက်ထက် Trump တုန်းကလုပ်ခဲ့တာတွေကိုသူအနေနဲ့ပြန်ပြီးရုပ်သိမ်းတာမျိုးပေါ့အဲ့ဒါတွေသူချက်ချင်းလက်မှတ်ရေးထိုးမယ်အားလုံးပေါ့ခဏခုရှိပါတယ်ရှင်သူပထမဆုံးသူလုပ်မဲ့အစီအစဉ်တွေမှာနောက်ပြီးတော့ဒီ COVID-19 ထောက်ပံ့ရေးအစီအစဉ်တွေကိစ္စပေါ့နော်အဲ့ဒါအတွက်လည်းဒီသမရလုပ်ပိုင်ခွင့်အာဏာဒီလက်မှတ်ရေးထိုးပြီးတော့ပြသမှာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါမိုင်းချင်းရှင်အခုလိုဒီတမရတစ်အဖြစ်ဂျိုးဘိုက်ဒန်အာနာလွှဲယူတဲ့အခမ်းအနားတွေမတိုင်ခင်ပေါ့နော်ဒီနေ့မနေ့အစောပိုင်းတော့ကတော့တမရဒေါ်နယ်ထရမ့်ကဒီဝါရှင်တန်မြို့တော်ပြင်ပမှာရှိတဲ့ဒီအန်ဒရူးစ်စစ်အခြေစိုက်စခန်းမှာနှုတ်ဆက်ပွဲအခမ်းအနားလုပ်ပါတယ်ဒါကလည်းအမေရိကန်သမိုင်းမှာဒီအစဉ်အလာရဆိုလို့ရှိရင်တော့တမရတပ်တန်ကုံဆုံးနမဲ့တမရကဒီတမရတစ်ချမ်းချိန်ပွဲမတက်တာနှစ်ပေါင်း150ကျော်တွင်မှာပထမဆုံးဖြစ်ပါတယ်အဲ့တော့အဲ့ဒီအစားသူတီးတဲ့နှုတ်ဆက်ပွဲလုပ်ပါတယ်အဲ့ဒီအကြောင်းကိုလည်းမိုင်းချင်းသိရသလောက်ပြောပါအောင်ရှင်
ဟုတ်ပါတယ်ရှင်ဒီစစ်ခန္ဓာနဲ့နှုတ်ဆက်ပွဲလောက်တာပါမက်ဆုမြတ်မွန်ကြီးအဲ့ဒီခန္ဓာကိုတော့ဒုသမရမိုက်ပန့်စ်ကတက်ရောက်ခြင်းမရှိပါဘူးဘာဖြစ်လဲဆိုတော့ဒုသမရပန့်စ်ကဒီသမရတစ်ကျန်းကျိတ်ပွဲအခမ်းအနားကိုတက်မယ်လို့ပြောထားပြီးသားလည်းဖြစ်နေတယ်လေအဲ့ဒါကြောင့်ဒီသမရထရန့်နှုတ်ဆက်ပွဲကိုသူတက်ရောက်နိုင်ခြင်းမရှိတာပါအဓိကအကြောင်းကသွားရလာရေးအခက်အခဲကြောင့်လည်းဖြစ်ပါတယ်အန်ဒရူးဒီစစ်အခြေစိုက်စခန်းကဝါရှင်တန် DC မြို့ရဲ့အပြင်မှာရှိနေတာပါဝါရှင်တန်မြို့တော်ပတ်လည်မှာလေလုံခြုံရေးကြောင့်လမ်းတွေပိတ်ဆို့ထားရဲဆိုတော့ဒုသမရအနေနဲ့အဲ့ဒီကိုတွားပြီးတော့ပေါ့နော်တခါလွတ်တော်အဆောင်ဘက်ကိုပြန်လာမယ်ဆိုလို့ရှိရင်လေအဲကျန်းကျင်ပွဲကိုအချိန်မီပြန်လာနိုင်မယ့်အချိန်မီလည်းမရှိနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒီသမရထရန့်နှုတ်ဆက်ပွဲကိုမတက်တာလည်းဖြစ်ပါတယ်နောက်ပြီးတော့အဲ့ဒီသမရရဲ့နှုတ်ဆက်ပွဲအခမ်းအနားကို Republican Party ကဩစာညောင်းနေလွတ်တော်အမတ်တွေဖြစ်တဲ့အထက်လွတ်တော်လူအများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy တို့ကလည်းဒီသမ္မတ Trump နှုတ်ဆက်ပွဲကိုမတက်ကြပါဘူး။သူတို့ကတော့ဒီသမ္မတ Joe Biden ကျန်းကျိန်ပွဲမတိုင်ခင်မှာပေါ့နော် Washington မြို့တော်တဲကဖခင်ကြောင့်ဒီကတိတဲမှာပြုလုပ်မဲ့ဝတ်ပြုပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်တဲ့အတွက်ဒီသမ္မတ Trump ရဲ့ဒီနှုတ်ဆက်ပွဲအခမ်းအနားကိုမတက်ရောက်နိုင်တာဖြစ်ပါတယ်။သမ္မတ Trump ကတော့အဲ့ဒီနှုတ်ဆက်ပွဲကနေ Air Force 1ဒီတမရလေးရင်နဲ့ပေါ့နော်သူ Florida ပြည်နယ်ကသူ့နေအိမ်ကိုသွားလာဖြစ်ပါတယ်ရှင
်ကျေးဇူးပါမိုင်းရင်ချင်းရှင်အခုလိုမျိုးဒီကြမ်းကြိတ်ပွဲသတင်းတွေကိုပေါ့နော်နောက်ပိုင်းမှာလည်းပြည့်ပြည့်စုံစုံတင်ပြမှာကိုဆက်ပြီးတော့စောင့်ပြီးတော့နားထောင်နေပါမယ်ရှင
်ဟုတ်ကဲ့ပါရှင်ကျမတို့လည်းဆက်ပြီးတော့ကျန်းသစ်စာကျေးဇူးပွဲအခမ်းအနားတွေကိုတိုက်ရိုက်တင်ဆက်ပေးသွားမှာပါရှင်